မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ်အနေနဲ့နိုင်ငံတွင်းလူခွင့်ရေးချိုးဖောက်တာတွေကိုပြက်ပြက်သားသားထောက်ပြပြောဆိုလိမ့်မယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကမျှော်လင့်နေပါတယ်။တောင်ကိုရီးယားနိုင်ငံသူပါမော့ခမစ်ယန်ဟီလီဟာသူ့ရဲ့ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ဖြစ်ဇူလိုင်လ18ရက်နေ့ကနေ26ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။2014မေလက6နှစ်တာတပ်တန်းကုံဆုံးသွားတဲ့မစ္စတာသောမက်စ်အိုဟေကင်တာနာရဲ့နေရာမှာကုလသမဂ္ဂလူအခွင့်ရေးကောင်စီကနေဂျွန်လကမစ်ယန်ဟီလီကိုအစားထိုးခန့်အပ်ခဲ့တာပါသူဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ကြာသာပတေးနေ့မှာစတင်မဲ့သူ့ရဲ့ခီးစဉ်အတွင်းမှာနေပြည်တော်ရန်ကုန်ရခိုင်ကချင်ပြည်နယ်တွေအပြင်မကြသေးခင်ကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မန္တလေးမြို့ကိုလည်းတွားရောက်မှာဖြစ်ပါတယ်ပါမောခရန်ဟီလီအနေနဲ့လူခွင့်ရေးအခြေအနေတွေဆိုးရွားနေတာနဲ့ပတ်သက်လို့မြန်မာအစိုးရကိုဖိအားပေးပြောဆိုဖို့လိုတယ်လို့ HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာတာဝန်ခံ Brad Adam က VOE ကိုပြောပါတယ
် Special Rapporteur has been a very, very important office for many years. We had
ဒီအထူးကိုယ်စားလှယ်မတိုင်ခင်ထမ်းဆောင်ခဲ့တဲ့ကင်တာနာပီနေရိုစတဲ့လူခွင့်ရေးအထူးကိုယ်စားလှယ်တွေဟာမြန်မာအစိုးရကိုလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ကြတာပါကုလသမဂ္ဂကဒီလိုမျိုးသာမထောက်ပြနိုင်ခဲ့ရင်အထူးသဖြင့်မြန်မာစစ်တပ်ဟာလူခွင့်ရေးချိုးဖောက်တာတွေကိုဒီထက်ပိုပြီးလှုပ်လာနိုင်ပါတယ်ဒါကြောင့်မြန်မာအစိုးရကိုဆက်ပြီးတော့ဖိအားပေးနိုင်ဖို့သူ့အနေနဲ့ခိုင်မာပြတ်သားဖို့လိုပါတယ်
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာရုံးရဲ့ထုတ်ပြန်ချက်မှာတော့မြန်မာပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေကိုလက်တွေ့သိရဖို့အစိုးရရောပြည်သူတွေပါသူ့ကိုပွန့်ပွန့်လင်းလင်းရည်ရည်နှီးနှီးပြောပြဖို့ဟာအရေးကြီးတယ်လို့မစ်ယန်ဟီလီကပြောထားကြောင်းဖော်ပြထားပါတယ်။ AHRC အာရှလူခွင့်ရေးကော်မရှင်ကပြောခွင့်ရပုဂ္ဂိုလ်ဦးမင်းလွင်ဦးကလည်းကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့ပထမဆုံးအကြိမ်မြန်မာခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့လည်းခုလိုပြောပါတယ
်။ရခိုင်လူခွင့်ရေးကိုယ်စားလှယ်ဖြစ်ခဲ့တဲ့မစ္စတာကင်တာနာလူခွင့်ရေးကိုယ်စားလှယ်ဖြစ်ပြီးတဲ့နောက်မြန်မာနိုင်ငံသွားဖို့အတွက်ဗီဇာလျှောက်တဲ့အခါမှာ3လ4လစောင့်ရတဲ့အထိကြာခဲ့တယ်လို့ကျွန်တော်ပြီးရတယ်။သို့တော်လည်းပဲအခုအသေးရွေးချယ်တင်မြှောက်လိုက်တဲ့ဒီမစ္စတာမစ္စစ်လီကိုကြတော့ဒီအစိုးရကနေပြီးတော့ကိုယ်တိုင်ဖိတ်ကြားပြီးတော့ခေါ်တယ်ဆိုတဲ့အချက်ကတော်တော်ထူးဆန်းတဲ့အချက်ဖြစ်တယ်လို့ကျွန်တော်ပထမဆုံးပြောချင်တယ်။အဲ့တော့ကျွန်တော်တို့ဒီအစိုးရတဲ့လက်ထက်မှာလူခွင့်ရေးအထူးကိုယ်စားလှယ်ကိုအထူးတလဲဖိတ်ကြားပြီးတော့လှုပ်ဆောင်တဲ့ကိစ္စတွေရှင်းပြမယ်ဆိုတဲ့အခါမှာသူတို့ဘက်မှလည်းအထိုင်လျောက်ပြင်ဆင်မှုတွေကြိုတင်လုပ်ထားပြီးတော့မှသာယခုလိုဖိတ်ခေါ်ရလို့ကျွန်တော်ကတော့ထင်မြင်ယူဆပါတယ်
အဲ့တော့သူ့အနေနဲ့ရောအရင်သူ့ရှေ့ကဆောင်ရွက်သွားတဲ့ကင်တာနာလို့တကယ်ကိုပြင်းပြင်းထန်ထန်နဲ့ဖြစ်နေတဲ့အခြေအနေတွေကိုဝေဖန်ပြောဆိုနိုင်မယ့်အနေအထားရှိမလားပေါ့နော်ဘယ်လိုသုံးသပ်မိလဲရှင
်ဒီကုလသမဂ္ဂရဲ့အခုခံထားလိုက်တဲ့လူခွင့်ရဒုက္ခစလေတည့်ရဲ့လုပ်ငန်းအတွေ့အကြုံကလည်းဒီနည်းတဲ့လူတော့ပြောလို့မရဘူးပေါ့နော်သူလည်းတော်တော်အတွေ့အကြုံရင်ကျက်တဲ့အမျိုးသမီးတစ်ဦးဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်ကိုရီးယားနိုင်ငံမှာရှိတဲ့ကုလသမဂ္ဂနဲ့ဆိုင်တဲ့လုပ်ငန်းရပ်တွေလိလာတဲ့လုပ်ငန်းနေမှာဥစည်းပြီးတော့လုပ်ခဲ့တာတွေလည်းကျွန်တော်တွေ့ရတော့သူမအနေနဲ့ကတော့ဒီခီးစဉ်မှာပထမဆုံးအကြိမ်ဖြစ်တဲ့အတွက်တင်းချဲလဲဆူဆောင်းမယ်အစိုးရရဲ့အခြေအနေကိုလိလာမယ်နောက်ပြီးတော့တွေ့ရှိတဲ့တွေ့ရှိချက်တွေနဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးသင့်တဲ့လူတွေကိုဆွေးနွေးမယ်စားရတဲ့လောက်ပဲပထမဆုံးကျင်းတော့လုံနိုင်အောင်လို့ကျွန်တော်တို့ကထင်မြင်ဆောင်မိပါတ
ယ်။ဒါပေမဲ့လို့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာဖို့အထူးကိုယ်စားလှယ်အနေနဲ့မြ мян ဆန်ဆန်ဆောင်ရွက်ဖို့လိုတယ်လို့လည်း Brad Adam ကမြင်ပါတယ်
။ But we expect the new special rapporteur to be very
ဒီနေ့လူခွင့်ရေးအထူးကိုယ်စားလှယ်အလုပ်ကိုပဲလုပ်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။အစိုးရနဲ့ဆက်ဆံရေးကောင်းအောင်လုပ်ရမယ့်တန်တမန်တူမဟုတ်ပါဘူး။မြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ဟာအဖွဲ့အစည်းအတင်းတစ်ခုအနေနဲ့ရှိနေပြီးကျိုတင်စီစဉ်ပြီးမှကုလသမဂ္ဂနဲ့ဆက်ဆံတာပါအထူးကိုယ်စားလှယ်အသစ်အနေနဲ့အများသိထားတဲ့အခြေအနေတွေကိုလေ့လာအောင်မယ်ဆိုပြီးအချိန်ကုန်မခံဖို့လိုပါတယ်လူခွင့်ရဲ့အခြေအနေတွေပိုးပြီးတော့ဆိုးရွားမတော့အောင်မြန်မာအစိုးရကိုအချိန်တွေထပ်ပြီးတော့မပေးသင့်ပါဘူ
း AHRC အနေနဲ့လည်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ်ကိုအစီရင်ခံတင်ပြထားတယ်လို့ဆိုပါတယ
်အဲ့ဒါတွေကတော့ကျွန်တော်တို့ Unity သတင်းနဲ့ပတ်သက်တဲ့ကိစ္စရပ်တွေနောက်ပြီးတော့တခါတန်တီတုဒ္ဒကြောင်းတိုင်းကိုဝင်ရောက်စီးနင်းတဲ့ကိစ္စရပ်တွေမှာဥပဒေနဲ့မညီဘဲလှုပ်ဆောင်တဲ့ကိစ္စရပ်တွေ ဒါတွေကိုကျွန်တော်တို့ဒီလူခွင့်ရေးအထူးကုသလေဒေလက်ထဲဟုတော့ကျွန်တော်တို့ရောက်အောင်ပို့ဆောင်ထားပြီးသားဖြစ်ပါတယ
်မေလာတုန်းကလည်းမြန်မာနိုင်ငံမှာဘာသာကူးပြောင်းမှုဆိုင်ရာမျိုးစောက်ဥပဒေကြမ်းထွက်လာတော့ကအခြားကုလသမဂ္ဂအထူးကုသလေလယ်ရီနဲ့အတူမစ်ရန်ဟီလီကမြန်မာအစိုးရကိုဝေဖန်ခဲ့ပါတယ်ဒီဥပဒေကြမ်းဟာလူခွင့်ရေးကိုလေးစားလိုက်နာတဲ့နိုင်ငံတကာလူအဖွဲ့အစည်းကတာဝန်သိတဲ့အဖွဲ့ဝင်အဖြစ်ကနေသွေးဖိအားရောက်တဲ့အရေးလက္ခဏာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ Miss Yan Healy ဟာကလေးတငယ်အခွင့်အရေးဆိုင်ရာကုလသမဂ္ဂကော်မတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။သူကိုဒီတောင်ကိုရီးယားနိုင်ငံကနေဂုံတူးဆောင်စုအမျိုးမျိုးချင်းမြင့်ခဲ့တဲ့အပြင်2009ခုနှစ်မှာအရက်သားတွေကိုပေးတဲ့အမြင့်ဆုံးဂုံတူးဆောင်ပွဲကိုချင်းမြင့်ခဲ့ပါတယ်ရှင်